ရန်ကုန်မြို့အင်းဝအထည်ချုပ်ဆိုင်မှာအင်းအကူအဖြစ်လုပ်နေတဲ့မဆန်းကေခိုင်နဲ့မတ်တဇင်မိန်းကလေးငယ်နှစ်ဦးကိုအလို့ရှင်တွေကဒုက္ခရှင်မပေးပဲကိုလိုက်အင်ကချိုးတဲ့တဲ့ဒီနှင်းပန်းနှိမ့်ဆက်ခဲ့တဲ့အမှုကိုမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဂျားဝင်ဆောင်ရွက်ခဲ့ရမှာတရားမျှတမှုမရှိပဲပြက်ကွက်ခဲ့တာကြောင့်လူ့အခွင့်အရေးကော်မရှင်တာဝန်ရှိသူတချို့ကိုအစိုးရကအရေးယူပေးဖို့ဆိုတဲ့တိုက်တွန်းချက်ကိုပြည်သူ့လွှတ်တော်ကစက်တင်ဘာလ26ရက်နေ့မှာမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်အင်းဝအထည်ချုပ်ဆိုင်ကိစ္စကိုလူ့အခွင့်အရေးကော်မရှင်ကဂျားဝင်ဆောင်ရွက်ခဲ့ပေမဲ့နင့်နာကြီးနဲ့ကြေးအေးဖို့လှုပ်ဆောင်ခဲ့တာပါဒီလှုပ်ဆောင်ချက်အသေးစိတ်ကိုတင်ပြဖို့သမ္မတရုံးကစက်တင်ဘာလ22ရက်နေ့မှာညွှန်ကြားခဲ့ပြီးတင်ပြချက်အပေါ်ဥပဒေကြောင်းအရဘယ်လိုလှုပ်ဆောင်မလဲဆိုတာကိုပြည်ထောင်စုရှေ့နေချုပ်ရုံးရဲ့အကြံပေးချက်တွေအရဒီအောက်တိုဘာလတည်းမှာအရေးယူသွားမယ်လို့သမ္မတရုံးပြောခွင့်ရဦးဇော်တီကပြောပါတယ
်သမ္မတရုံးကနေပြီးတော့လူ့အခွင့်အရေးကော်မရှင်စာထွက်ထားတယ်သမ္မတရုံးကိုပြန်တင်ကြဖို့ပေါ့နော်အဲဒီလူ့ခွင့်အရေးကော်မရှင်ကကြေညာလာတဲ့ပုံမှာပြည်တော်စုရှင်းနေကြရတဲ့သဘောထားပေါ့နော်ထင်မြင်စကြအဲ့ဒါတောင်းဆိုင်တယ်အဲဒီခါပေါ်မူတည်ပြီးတော့ဥရီကျောင်းရတုံးသက်ဆောင်ရသွားမှာဖြစ
်မြန်မာနိုင်ငံလူ့ခွင့်အရေးကော်မရှင်ကိုအစိုးရကရေးယူမဲ့ကိစ္စကိုဟောင်ကောင်အခြေစိုက်အာဆလူ့ခွင့်အရေးကော်မရှင် AHRC ကကြိုဆိုကြောင်းအဖွဲ့ရဲ့ရှင်းနေဦးမင်းလွင်ဦးကပြောပါတယ
်ဒီကိစ္စကတော့အရေးယူဖို့လူတွေလို့ကျွန်တော်တို့လည်းမြင်တယ်။ဘာဖြစ်လို့လဲဆိုတော့ကလူ့အခွင့်အရေးကိုတကယ်အကာအကွယ်ပေးစောင့်ရှောက်ရမယ့်အဖွဲ့အစည်းရဲ့အကြီးအကဲတွေကိုယ်တိုင်ကဒီလိုမျိုးလူ့အခွင့်အရေးချိုးဖောက်မှုကိုမျက်ကွယ်ပြုပြီးတော့ဆောင်ရွက်တဲ့ကိစ္စရပ်တွေကနိုင်ငံတကာမှာအလွန်မျက်နှာပြက်စရာတွေဖြစ်တယ်။အစိုးရရဲ့တိတ်ခါကိုလည်းကြာဆင်းစီတယ
်။လူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးဇော်ဝင်းကတော့အင်းဝအထည်ချုပ်ဆိုင်ကိစ္စမှာသဘောကျနဲ့လွတ်ဆောင်ခဲ့ခြင်းသာဖြစ်တယ်လို့ပြည်သူ့လွှတ်တော်မှာရှင်းပြခဲ့ပါတယ
်။ဒီကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာဌာနကလိုအပ်သလိုဆောင်ရွက်နိုင်ရေးအတွက်အကြောင်းကြားခဲ့ခြင်းဖြစ်ပါတယ်။ဒုတိယအနေဖြင့်နေနာမှုများအားကုစားပေးနိုင်ရေးအတွက်သဘောရိုးဖြင့်ဆောင်ရွက်ခဲ့ခြင်းသာဖြစ်ပါကြောင်းလေးစားစွာတင်ပြပါရခင်ဗျာ
။ပြည်မှုဆိုင်ရာဥပဒေတွေနဲ့ညီစွန်းနေတာတိလျက်နဲ့နင်နာကြီးနဲ့ကြေအေးဖို့လှုပ်ဆောင်ခြင်းဟာလူ့အခွင့်အရေးကော်မရှင်ရဲ့အမှားဖြစ်တယ်လို့ရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ
်။ကော်မရှင်အဖွဲ့ဝင်ဦးဇော်ဝင်းကိုယ်တိုင်ကသဘောယူနဲ့ဆောင်ရွက်တယ်လို့သူကထုတ်ကြေထားတဲ့အပေါ်မှာဒီကေသဘောယူဖြစ်သလားမဖြစ်ဘူးလားဒါကိုရှေ့နေကြုံယုံကလည်းစုံစမ်းစစ်ဆေးဖို့လှုပ်လာမယ်လို့ကျွန်တော်မြင်တယ်။အဲ့တော့ကျင်းမှုဆိုင်ရာဥပဒေဒီနဲ့ညှိစွန်းနေမှန်းသိရတဲ့ဒီကိစ္စကိုတက်ဆိုင်ရာရဲစခန်းကိုရည်ယူဖို့အတွက်ညွန်ကြားခြင်းမပြုတာကပင်လူ့ခွင့်ရေးကော်မရှင်ရဲ့အမှားဖြစ်နေတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်။အဲ့တော့အဲ့ဒီအပေါ်မှာရာဇူးကနေအနာပေးပြီးတဲ့အခါကျတော့မှပြည်မှုဆိုင်ရာဥပဒေကြီးကဆက်လက်ပြီးတော့ရည်ယူဖို့အတွက်ရှင်းနေကြုံရုံကဆောင်ရွက်မယ်ဆိုတာလည်းဖြစ်လာနိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ
်။အင်းအကူတွေကိုညှင်းပန်းနှိပ်စက်ခဲ့တဲ့အင်းဝအထယ်ချုပ်ဆိုင်တာဝန်ရှိသူတွေကိုအမှုဖွင့်ပြီးဖမ်းဆီးထားပါတယ်။ဒီအမှုမှန်ပေါ်ပေါက်ရေးအတွက်ဂျားဝင်ဆောင်ရွက်ပေးခဲ့တဲ့မြန်မာနောင်သတင်းတောက်ချုပ်ကိုဆွေဝင်းကိုနိုင်ငံတော်သမ္မတကဂုဏ်ပြုမှတ်တမ်းလွှာပေးအပ်ခဲ့တယ်လို့အောက်တိုဘာ၁ရက်နေ့မှာကြာရောက်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နေ့မှာတာဝန်သိပြည်သူတူအဖြစ်နဲ့ရဲချုပ်စုကိုနေပြည်တော်မှာချီးမြှင့်ခဲ့ပါတယ်ခင်ဗျာ